Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတယ်မနက်ခင်းဖြစ်ပါသည်ဗျာ။ Washington Bureau of View American အတန်းကနေ2014ခုနှစ်ဇွန်လ24ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240နဲ့48တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျမရေတနာကြောပါရှင်။ဆူနီသမုံထားနေတဲ့အီရတ်နိုင်ငံမှာကွဲပြားတဲ့အစုအဖွဲ့တွေအလုံးပါဝင်တဲ့အစိုးရတရက်ဖွဲ့စည်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကဖိအားပေးနေပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတော့အပြစ်ခတ်ရက်စဲထားမယ်ဆိုပြီးရုရှားလိုလာတဲ့ခွက်ထွက်ရေးသဘုံခေါင်းဆောင်ကပြောလိုက်ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေနဲ့အတူဒေတာရင်းသတင်းတွေကိုလည်းဒီမနေ့ပိုင်းမှာပြောပြပေးသွားပါမယ်ကိုရန်နိုင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်နေရာမှာတော့အမေရိကန်စစ်ဘက်ကအကြီးတန်းတပ်မှုတဦးကိုမြန်မာနိုင်ငံကိုဆေးလွတ်ခဲ့တဲ့အပေါ်မှာ HRW လူခွင့်စောင့်ကြည့်အဖွဲ့ကဝေဖန်လိုက်ပါတယ်
။ The problem is that the United States also is trying very hard to be friends with a regime.
HRW အဖွဲ့ရဲ့အာရှရေးရာအမှုဆောင်ညွှန်ကြားရေးမှူး Brad Adam ပြောသွားတာပါ။ဒီကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်မဟာတန်တီးဒုက္ခကြောင်းတိုက်စီးနင်းမှုမှာဖန်ခံခဲ့ရတဲ့တန်ကားတော်တွေကိုအာမခံနဲ့လွတ်ပေးခဲ့ပေမဲ့လည်းစွဲချက်တင်ဖို့လုပ်နေတဲ့အကြောင်းအခါမျိုးစောင်းဥပဒေအပေါ်မှာဘသူတွေကဘလို့သဘောထားတွေရှိတယ်ဆိုတာနဲ့ကမ္ဘာဖလားဘောလုံးပွဲနဲ့ဆိုင်တဲ့သတင်းဆောင်ပါတဲ့ပုဂ္ဂိုလ်လည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။ဒီကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်တာကျော်နဲ့ကိုသားညုံတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဆူနီသဘုံထနေတဲ့အီရတ်နိုင်ငံမှာကွဲပြားတဲ့အစုအဖွဲ့တွေအားလုံးပါဝင်တဲ့အစိုးရတရက်ဖွဲ့စည်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအီရတ်ကရှီးယက်ထိပ်တန်းခေါင်းဆောင်တွေကိုဖိအားပေးနေပါတယ်။တစ်ချိန်တည်းမှာပဲဆူနီအစ္စလာမစ်သဘုံတွေဟာအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ခြမ်းဒေသတော်တော်များများကိုသိမ်းယူထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာအီရတ်နိုင်ငံကိုကြိုတင်ကြေညာထားခြင်းမရှိဘဲနဲ့ရောက်ရှိခဲ့ပြီးတော့အီရတ်ဝန်ကြီးချုပ်နိုရီအယ်မလကီနဲ့တနအိခွဲကြောင်လို့တွေ့ဆုံဆွေးနွေးခဲ့တာပါ။ဒါအပြင်အဓိကကျတဲ့ရှီးယက်ဘာသာရေးခေါင်းဆောင်တဦးနဲ့အကြီးတန်းဆူနီလွှတ်တော်အမတ်နှစ်ဦးကိုလည်းတွေ့ဆုံခဲ့ပါသည်။အစိုးရအသစ်တရက်ကိုဇူလိုင်လ၁ရက်နေ့နောက်ဆုံးထားပြီးတော့ဖွဲ့မယ်ဆိုပြီးအီရတ်ခေါင်းဆောင်တွေကအာမခံပြောဆိုခဲ့တယ်လို့လည်းမစ္စတာကယ်ရီကပြောပါသည်။ဒါမဲ့လည်းဆူနီသဘုံတွေပို့ပြီးတော့ရှေ့တိုးမလာနိုင်ခင်မှာတားဆီးဖို့အလင်းမြန်ဆောင်ရွက်ဖို့လိုမယ်လို့မစ္စတာကယ်ရီကတတိပေးခဲ့ပါသည်။ဆူနီသဘုံတွေဘက်ကမြို့တစ်မြို့ပြီးတစ်မြို့သိမ်းယူတာရှေ့တိုးလာတာဟာအီရတ်နိုင်ငံကိုသာမကပဲနဲ့ဒေတာရင်းနဲ့နိုင်ငံတကာငြိမ်းချမ်းရေးကိုပါချိန်ချောက်မှုဖြစ်စေတယ်လို့မစ္စတာမာလကီကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကိုပြောခဲ့တယ်လို့လည်းအီရတ်သမ္မတရုံးကထုတ်ပြန်ပါတယ်။ဒါကြောင့်သဘုံတွေကိုနှိမ်နှင်းဖို့အမေရိကန်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့အီရတ်ခေါင်းဆောင်တွေကတိုက်တွန်းမြစ်တာရက်ခံနေတာပါ။အမေရိကန်ဘက်ကတော့ဒါကိုစဉ်းစားသုံးသပ်နေပါတယ်။သမ္မတအိုဘားမားအနေနဲ့လှုပ်ဆောင်နိုင်ခြင်းနိလန်တော်တော်များများကိုသုံးသပ်စဉ်းစားနေပါတယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကပြောပါတယ်။ဒါမဲ့လည်းစစ်ရေးတုံ့ပြန်မှုဤကိုတော့အီရတ်ကအုပ်စုွယ်အခြေအနေတွေပေါ်မှာမူတည်ပြီးတော့စဉ်းစားမှာမဟုတ်ဘဲနဲ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအကျိုးစီးပွားပေါ်မှာအခြေတည်ပြီးတော့စဉ်းစားမှာဖြစ်တယ်လို့လည်းသူကပြောသွားပါတယ်ရှင်
။ဤချင်းနိုင်ငံမှာတော့တရားမဝင်ကြီးညာခံထားတဲ့မွတ်စလင်ညီကိုတော်များအဖွဲ့ကိုကူညီမှုသတင်းမှားဖြန့်ချိမှုတွေနဲ့အယ်ဂျာဇီးယားသတင်းတောက်3ဦးကိုဤချင်းတရားရုံးတစ်ခုကနေပြီးတော့ထောင်ဒဏ်9နှစ်စီအမိန့်ချလိုက်ပါတယ်။သတင်းတောက်3ဦးကိုဖမ်းဆီးတရားစွဲတဲ့အပေါ်မှာတော့နိုင်ငံတကာကနေပြီးတော့အတော်လေးကိုပြစ်တင်ဝေဖန်နေတာပါ။ဩစတြေးလျနိုင်ငံသားပီတာဂရက်စတီနောက်အီဂျစ်နွယ်ကနေဒါနိုင်ငံသားမူဟာမက်ဖာမီနဲ့အီဂျစ်နိုင်ငံသားဘဟာမူဟာမက်တို့၃ဦးကိုထောင်ဒဏ်အပြစ်ပေးခံရတာဖြစ်ပြီးတော့အီဂျစ်နိုင်ငံသားဖြစ်တဲ့မူဟာမက်ကတော့နောက်ထပ်ဆွေးချက်တစ်ခုနဲ့ထောင်၃နှစ်ထပ်ချခံရပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးကယ်ရီကတော့သတင်းတောက်၃ဦးအခုလိုမျိုးထောင်ချခံရတာကိုပြင်းထန်စွာဝေဖန်ပြစ်တင်ခဲ့ပါတယ်။မစ္စတာကယ်ရီဟာဒီမတိုင်ငယ်ရက်ကပဲအီဂျစ်ခေါင်းဆောင်နေတဲ့ကယ်ရီမြို့မှာတွေ့ဆုံခဲ့တာပါ။လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးနာဗီပီလေးကလည်းသတင်းတောက်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုပြီးတော့အီဂျစ်နိုင်ငံအနေနဲ့သတင်းမီဒီယာတွေပေါ်မှာအပြစ်ပေးအရေးယူမဲ့စာအကာအကွယ်ပေးတဲ့နယ်ဆိုပြီးတော့ပြောဆိုပါရခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ချမ်းမှာယူကရိန်းတပ်တွေနဲ့တိုက်ပွဲဖြစ်နေတာဇွန်လ28ရက်နေ့အထိအပြစ်ခတ်ရက်စဲထားမယ်ဆိုပြီးတော့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေရဲ့ခေါင်းဆောင်ကပြောလိုက်ပါတယ်ယူကရိန်းနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါကိုအဆုံးသတ်ဖို့ရည်ရွယ်တဲ့ဆွေးနွေးပွဲမှာရုရှားကိုယ်စားလှယ်တွေယူကရိန်းညှိနှိုင်းရေးမှုတွေနဲ့အတူသဘုံတွေပါဝင်ခဲ့တဲ့အချိန်မှာပဲသဘုံခေါင်းဆောင်တူဖြစ်တဲ့အလက်ဇန်ဒါဘိုရိုဒိုင်ကDonetsk မြို့မှာတနင်္လာနေ့ကအခုလိုကြေညာသွားတာပါ။ Ukraine အစိုးရရဲ့ကိုစားရောသမ္မတဟောင်း Leonid Kuchma ကတက်ရောက်ပါတယ်။အခုသဘုံတွေကြေညာတဲ့အပြစ်ခတ်ရစဲရေးဟာတောက်ကြနေကပဲ Ukraine သမ္မတ Petro Poroshenko ကိုကြေညာသွားတဲ့တပတ်ကြာအပြစ်ခတ်ရစဲရေးနဲ့တပြိုင်တည်းထဲအကျိုးသက်ရောက်မှာဖြစ်ပါတယ်။ဒီသတင်းပတ်အတွင်းဆွေးနွေးပွဲတွေထပ်ပြုလုပ်ဖို့စီစဉ်ထားတယ်လို့အရာရှိတွေကပြောပါတယ်ရှင်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.24 kHz 12.23 5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြောနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂကြွမ်းကျင်သူ၃ဦးထုတ်ပြန်ခဲ့တဲ့ကြေညာချက်ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကချမှတ်ထားတဲ့လုံထုံးလုံနည်းတွေနဲ့လွဲချော်နေတဲ့ဆိုပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာကုစည်တွေကနေပြီးတော့ဝေဖန်ပြစ်တင်သွားပါတယ်။မြန်မာနိုင်ငံလွှတ်တော်ကိုဒီဘာသာကူးပြောင်းမှုဆိုင်ရာဥပဒေကြမ်းအစိုးရကတင်သွင်းခဲ့တဲ့အပေါ်စိုးရိမ်မခင်ဖြစ်ပြီးတော့ဒီဥပဒေကြမ်းကိုပြန်ရုပ်ဖို့ဆိုပြီးတော့မြန်မာအစိုးရကဒီကုလသမဂ္ဂရဲ့ဘာသာတရားလွတ်လပ်ခွင့်ဆိုင်ရာထူးကူစလေလူမျိုးစုရေးရာထူးကူစလေနဲ့မြန်မာနိုင်ငံဆိုင်ရာထူးကူစလေ၃ကနေပြီးတော့ကြေညာချက်ထုတ်တောင်းဆိုခဲ့တာပါ။ဒီလိုကြေညာချက်ထုတ်ပြန်ရမှာအထူးကုစရေတွေဘက်ကမြန်မာစုရနဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့လုံထုံးလုံနည်းနဲ့လည်းလွဲချော်ရဲဆိုပြီးတော့ဒီမနေ့ကလူခွင့်ကောင်စီမှာမြန်မာကုစရေဒေါ်လင်းမာလာလွင်ကပြောဆိုသွားတာဖြစ်ပါတယ
်။ We expect to receive similar cooperation from the special procedures. However, at this juncture we regret to draw the attention.
မြန်မာစုရဘက်ကဒီကုလသမဂ္ဂကုစရေတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီမဲ့လို့အထူးကုစရေတွေဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတာဟာစိတ်မကောင်းစရာပါဆိုပြီးတော့မြန်မာကုစရေကပြောပါတယ်။လူခွင့်ကောင်စီရဲ့လုံထုံးလုံနည်းဆိုင်ရာဆုံးဖြတ်ချက်အရဆိုရင်တော့အထူးကိုယ်စားလှယ်တွေအနေနဲ့သူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုအရင်ဆုံးဒီသက်ဆိုင်ရာနိုင်ငံကိုဆက်သွယ်အကြောင်းကြားပြီးတော့တုံ့ပြန်ချက်ရယူရမယ်ဆိုတာကိုထောက်ပြပါတယ်။မြန်မာစုရကဒီလွှတ်တော်ကိုတင်ထားတဲ့ဥပဒေကြမ်းထဲမှာကိုယ်ခွေရဘာသာတရားကူးပြောင်းလိုသူတွေအနေနဲ့အလွယ်တကူကူးပြောင်းလို့မရနိုင်အောင်လှုပ်ဆောင်ထားတယ်ဆိုပြီးတော့ကုလသမဂ္ဂကျွမ်းကျင်သူတွေကပြောပါတယ်။ဒါ့အပြင်ပြစ်မှုကျွလွန်သူတွေကိုလည်းမတန်တရားပြစ်ဒဏ်ဆင်ဖို့အတွက်အစိုးပြုချက်ထဲမှာထည့်သွင်းထားတယ်လို့အဲ့ဒီကျွမ်းကျင်သူတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပြီးတော့အချို့အပိုက်တွေဟာလည်းဒီဘာသာရေးဆိုင်ရာနဲ့လူနည်းစုတွေအပေါ်မှာဖိနှိပ်ချုပ်ချယ်ရာရောက်စေမဲ့အဓိပ္ပာယ်ဖွင့်ဆိုမှုတွေဖြစ်တယ်ဆိုပြီးတော့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့ရန်ဟီလီအနေနဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရယူပြီးခဲ့ကဆိုရင်ဒါဟာပထမဆုံးသူ့ရဲ့ထုတ်ပြန်ချက်လည်းဖြစ်ပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံအတွက်ကုလသမဂ္ဂလူခွင့်ရေးသုံးသက်ချက်မှာအဓိကကျတဲ့အကြံပြုချက်45ချက်ကိုဗီယက်နမ်အစိုးရကပယ်ချလိုက်လို့တက်ကြွလှုပ်ရှားသူတွေဝေဖန်နေကြပါတယ်။လူခွင့်ရေးကောင်စီရဲ့ UPR လို့ခေါ်တဲ့တနိုင်ငံချင်းစီလူခွင့်ရေးဆိုင်ရာအလှည့်ကျသုံးသက်ချက်ကနေပြီးတော့အကြံပြုချက်ပေါင်း228ချက်ပေးခဲ့တာကို182ချက်ကိုလက်ခံဖို့ဗီယက်နမ်ကအရင်တစ်ပတ်ကပဲသဘောတူခဲ့တာပါ။အခုလိုဆုံးဖြတ်ချက်ချတာကိုကြည့်မယ်ဆိုရင်ဗီယက်နမ်အစိုးရဟာလူခွင့်ရေးကိုမြင့်တင်ပြီးတော့အကာအကွယ်ပေးဖို့အလင်းနဲ့ထားပြီးတော့ပွင့်လင်းတဲ့အမြင်နဲ့တေချာဆုံးဖြတ်ချက်ချထားတယ်ဆိုတာတွေ့ရမယ်လို့ VNN အစိုးရကပြောပါတယ်။ဝေဖန်သူတွေကတော့အကြံပေးချက်အများကြီးကို VNN အစိုးရကပယ်ချတာဟာအံ့ဩစရာမရှိပေမဲ့လည်းစိတ်မကောင်းစရာဖြစ်တယ်လို့ပြောကြပါတယ်ရှင
်။အစိုးရလို့တာမဟုတ်ဘဲနဲ့ဒီဟောင်ကောင်သားတွေသူတို့ဘာသာလုပ်တဲ့လူစနခိုင်ပွဲကိုလာမယ့်တနင်္ဂနွေနေ့အထိအချိန်တိုးလိုက်ပါတယ်။ဟောင်ကောင်မြို့ခေါင်းဆောင်မှုရွေးချယ်ပုံကိုဘယ်လိုမျိုးအပြောင်းလဲလုပ်မလဲဆိုတဲ့လူစနခိုင်ပွဲလုပ်နေကြတဲ့ညမှာပြီးခဲ့တဲ့3ရက်အတွင်းမှာတော့ဟောင်ကောင်သား9သိန်းနီးပါးမဲပေးခဲ့ကြပါတယ်။အစိုးရလုပ်ရတွေကိုဖိအားပေးဖို့အတွက်ဒီလူလူဆန္ဒခိုင်ရင်ဘွဲကို The Occupy Central Movement ဆိုတဲ့အဖွဲ့ကနေပြီးတော့ကမကထပြုလှုပ်ဆောင်နေတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ကဆိုလို့ရှိရင်တရုတ်စိုးရကချပေးတဲ့ကုစလေတွေကနေပြီးတော့ရွေးတဲ့အစားလူလက်စွာရွေးကောက်ပွဲတွေလုပ်ဖို့လူလားလှုံ့ဆော်နေတဲ့အဖွဲ့စည်းလည်းဖြစ်ပါတယ်။အခုလက်ရှိဒီဟောင်ကောင်ခေါင်းဆောင်မှုကိုရွေးချယ်ရမှာတော့တရုတ်စိုးရလူလားသူအများစုပါဝင်တဲ့အဖွဲ့ဝင်1,000ပါတဲ့အစုကနေပြီးတော့ရွေးချယ်နေတာဖြစ်ပါတယ်။တိယဆူရကတော့ဒီဟောင်ကောင်နေနဲ့2019ခုနှစ်ကစပြီးတော့သူတို့ရဲ့ကုစလေတွေကိုလွတ်လပ်စွာရွေးချယ်နိုင်မယ်လို့ဆိုပါတယ်။ဒါပေမဲ့လည်းရွေးကောက်ခံကုစလေတွေကိုအများပြည်သူကနေပြီးတော့အစိုးပြုနိုင်တယ်ဆိုတဲ့စဉ်းစားချက်ကိုတော့ညှင့်ပယ်ထားပါတယ်ခင်ဗျာ
။ဒီနေ့လာနေမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့အင်ရှင်ဘရာဇီးအသင်းကမက္ကဆီကိုအသင်း၊ချီလီအသင်းတို့ဒုတိယအဆင့်တက်လာကြပြီဖြစ်ပါတယ်။ဘရာဇီးလျမြို့တော်မှာကျင်းပတဲ့ပွဲမှာတော့ဘရာဇီးကတပွဲမှာမနိုင်သေးတဲ့ကင်မရွန်ကို6-2နဲ့အနိုင်ရပြီးတော့ခုနှစ်မှတ်နဲ့အုပ်စုအေထိတ်ဆုံးမှရှိနေပါတယ်။ရက်ဆီဗီမြို့မှာကျင်းပတဲ့ပွဲမှာတော့မက္ကဆီကိုကခရိုအေးရှားကို3-2နဲ့အနိုင်ရပြီးတော့သူလည်းခုနှစ်မှတ်ရရှိထားပေမဲ့ဘရာဇီးက6ကွာခြားချက်နဲ့အုပ်စုဖို့ဖြစ်နေပါတယ်။ဆာပေါ်လိုမြို့မှာကျင်းပတဲ့အုပ်စုဘီပွဲမှာတော့နယ်သာလန်အသင်းကပွဲနောက်ပိုင်းလူစားထိုးဝင်လာတဲ့ကစားသမား2ဦးစီကနေဂိုးတွေနဲ့ချီလီကို2-2မရှိနဲ့အနိုင်ရသွားတာပါ။နယ်သာလန်ရောချီလီရောဒုတိယအဆင့်ကိုတက်သွားကြပါပြီ။နယ်သာလန်အသင်းကတော့ကစားခဲ့သမျှ3ပွဲလုံးအနိုင်ရပြီးတော့အုပ်စုဖို့ဖြစ်နေတာပါ။ချီလီအသင်းကတော့ဩစတြေးလျရောစပိန်အသင်းကိုရောနိုင်ထားတာပါ။ကမ္ဘာဖလားချန်ပီယံဟောင်းစပိန်ကတော့ကရူတီဘာမြို့မှာကျင်းပတဲ့ပွဲမှာဩစတြေးလျကို3-2မရှိနဲ့အနိုင်ရပေမဲ့လည်းသူတို့နှစ်သင်းစလုံးဒုတိယအဆင့်မတက်ပါဘူး။စနေနေ့မှာကစားမယ့်ပွဲမှာတော့ဘရာဇီးကချီလီနဲ့ကံမှာဖြစ်ပြီးနယ်သာလန်ကမက္ကဆီကိုအသင်းနဲ့တွေ့မှာဖြစ်ပါရဲ့ရှင်။
The Voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်တာကျော်နဲ့ကုသညုံတို့ကြီးညာပြီးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်းပါးတွေနဲ့သတင်းလော်တွေကိုစတင်တင်ဆက်ပြီးမှာဖြစ်ပါတယ်။ရင်းဆုံးတော့ American မြန်မာစစ်ဖက်ဆက်ဆံရေးဆိုင်ရာသတင်းဆောင်းပါးတစ်ပုဒ်ကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံကို American ဘက်ကအစင်းမြင့်စစ်ဖက်တမူးတူဆေလွတ်တာဟာအချိန်မကျသေးတဲ့လို့ရဖြစ်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးကဝေဖန်ပါတယ်။ American ပြည်ထောင်စုရဲ့ Democracy လူခွင့်ရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတောင်မဲလနော့စကီနဲ့အတူဗန်နာယီနဲ့ကာကွယ်ရေးကတာဝန်ရှိသူတွေလည်းပါသွားရမှာအမေရိကန်ပြည်ထောင်စုရဲ့ Pacific ဒေသစစ်ဌာနချုပ်ဒုတိယတပ်မှူးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးအန်တိုနီခရက်ရှ်ဖီလည်းပါသွားခဲ့တာကိုညွှန်းပြောဆိုတာဖြစ်ပါတယ်အပြည့်စုံကိုတော့စုံစမ်းမေးမြန်းထားတဲ့ကိုသားဂျုံကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်စိုးရအနေနဲ့အချိန်မတိုင်သေးပဲမြန်မာနိုင်ငံနဲ့ရင်းနှီးနှီးဆက်ဆံဆောင်ရွက်နေတာတွေဟာတစ်ဖက်မှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုထိခိုက်မှာစိုးရိမ်ရတယ်လို့အမေရိကန်ခြေစိုက် HRW လူခွင့်စောင့်ကြည့်မှုအဖွဲ့ကဝေဖန်လိုက်တာပါမြန်မာနိုင်ငံကနိုင်ငံရေးကျင်းသားကိစ္စဒီရိုဟင်ဂျာပါဝင်တိုင်းသားလူနည်းစုတွေရေးကိစ္စရိုဟင်ဂျာပါဝင်လူနည်းစုလူမျိုးတွေရေးကိစ္စလွတ်လပ်စွာပြောဆိုရေးသားခွင့်ဆတဲ့နေရာတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအတွက်အတော်လေးကိုရက်ခံမှုပေးထားပြီးမြန်မာအစိုးရအထူးသဖြင့်ဒီမြန်မာစစ်တပ်နဲ့နီနီကက်ကက်ဆက်ဆံဖို့ကြိုးပမ်းတာဟာစောလုံးသေးတယ်လို့ HRW ကယူဆပါတယ်American စစ်ဖက်ကအစ်မြင့်တမှုတူမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်ဆိုတာဟာမြန်မာစစ်တပ်ဘက်ကနေပြီးတော့အဓိပ္ပာယ်ကောက်လွဲတာမျိုးဖြစ်နိုင်တယ်လို့ HRW အာရှရေးရာအမှုဆောင်ညွှန်ကြားမှု Brett Adam က view ကိုပြောပါတယ
် The problem is that the United States also is trying very hard to be friends with a regime that has failed to engage in serious reforms and
ကစ္စနာအရောတကယ်ကိုပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့ပြက်ကွက်တဲ့မြန်မာအစိုးရနဲ့မိတ်ဆွေဖြစ်ဖို့အမေရိကန်အနေနဲ့အသေးအံလုပ်နေတဲ့ကိစ္စပါအမေရိကန်ဘက်ကအစစ်မြင့်တမှုတူကိုလည်းမြန်မာနိုင်ငံကိုတွားရောက်စေတာကြောင့်သူတို့ကိုလိုလားမှုရှိတယ်ဆိုပြီးမြန်မာဘက်ကအဓိပ္ပာယ်ကောက်လွဲသွားစေနိုင်ပါတယ်တကယ်ကတော့မြန်မာစစ်တပ်ထဲမှာပြည်ပြင်ပြောင်းလဲမှုတွေဘာမှမတွေ့ရသေးတာကြောင့်ဒါဟာအင်မတန်ဆောလွန်သေးတယ်လို့ယူဆပါတယ်မြန်မာစစ်တပ်ဟာအရက်ဖတ်အုပ်ချုပ်မှုတွေမှာပတ်သက်ထိန်းချုပ်ထားတော့မှာဒါကိုပြောင်းပြစ်ဖို့လိုပါသေးတယ်ဒေါက်ဆန်းစုကြည်ကိုလည်းတမရမဖြစ်နိုင်အောင်ကန့်သက်ထားမှုတွေရှိတော့မှာကချင်ကရင်ပြည်နယ်တွေကစစ်ပွဲတွေမှာလူခွေချိုးဖောက်မှုတွေလည်းမရက်သေးပါဘူး။ဒါကြောင့်ပြည်ပြင်ပြောင်းလဲမှုနည်းနည်းလေးလှုပ်ပြယုံနဲ့မလုံလောက်ဘူးဆိုတာကိုမြန်မာအစိုးရကိုရောမြန်မာစစ်တပ်ကိုပါအမေရိကန်ပြည်ထောင်စုအနေနဲ့ရှင်းရှင်းလင်းလင်းပြထားတဲ့တယ်။အဓိပ္ပာယ်ကောက်လွဲတာမျိုးမဖြစ်သင့်ပါဘူး။
အမေရိကန်ပြည်ထောင်စုရဲ့ပစိဖိတ်ဒေသစစ်ထနာချုပ်ဒုတိယတပ်မှူးဖြစ်တဲ့ဒီဒုတိယဗိုလ်ချုပ်ကြီးအန်တိုနီခရက်ရှ်ဖီလ်အပါအဝင်အမေရိကန်ကာကွယ်ရေးနဲ့ဗန်နာရေးဌာနအစိုးရအရာရှိတွေကိုဦးဆောင်သွားတဲ့သူလက်ထောက်နိုင်ငံရေးဝန်ကြီးတောင်မလနော့စကီဟာ HRW မှာ12နှစ်ကြာလုဆောင်ခဲ့ပြီးတော့ဒီ HRW ရဲ့ဒီဝါရှင်တန် DC ညွှန်ကြားရေးမှူးဖြစ်မြန်မာနိုင်ငံရဲ့လူခွင့်ရေးကိစ္စရပ်တွေမှာအတော်လေးကိုပြင်းပြင်းထန်ထန်ထောက်ပြဝေဖန်ခဲ့သူတူဖြစ်ပါတယ်လက်ထောက်နိုင်ငံရေးဝန်ကြီးတောင်နဲ့ဒီအမေရိကန်စစ်ဖက်တာဝန်ရှိသူတွေဟာနေပြည်တော်မှာမြန်မာစစ်တပ်အကြီးတန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့လူခွင့်ရေးကိစ္စရပ်တွေဆွေးနွေးမယ်လို့နိုင်ငံရေးဌာနကတော့ထုတ်ပြန်ထားပါတယ်
။ And I have no doubt that Tom Malnowski will be pushing his hardest with the Burmese military, with the Burmese government and within the US government for the promotion and protection of human rights in Burma. The question is not Tom, the question is
Tom အနေနဲ့ကတော့မြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုရောမြန်မာစစ်တပ်ကိုပါနောက်အမေရိကန်အစိုးရအတွင်းမှာပါသူအတက်နိုင်ဆုံးပြင်းပြင်းထန်ထန်ဖိအားပေးပြောမယ်ဆိုတာတန်တရားမရှိပါဘူး။ဒါကြောင့်မေကွန်ကတော်ပေါ်မတီးပါဘူး။ကျန်တဲ့အမေရိကန်အစိုးရပိုင်းကအချိန်မကျသေးပဲမြန်မာနိုင်ငံနဲ့ရင်းရင်းနှီးနှီးစီးပွားဆက်ဆံနေတာကပြဿနာဖြစ်နေတာပါ။အမေရိကန်အနေနဲ့မြန်မာရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုမဆောင်ဘဲနဲ့အခုဆိုရင်ထောက်ခံကူညီမှုအတော်များများပေးနေပါတယ်။ဒါဟာ HRW အနေနဲ့အမေရိကန်အစိုးရနဲ့သဘောကွဲလဲတဲ့အချက်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကပြည်ပြင်ပြောင်းလဲမှုတွေတည်တည်သာသာရှိခဲ့ပေမယ့်နောက်ထပ်ပြည်ပြင်ပြောင်းလဲတဲ့လက္ခဏာတွေအခုဘာမှမမြင်ရပါဘူး။နောက်ကျောင်းလဲသွားတဲ့အခြေအနေတွေတောင်မြင်ရပါတယ်။ဥမာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေကိုအကြမ်းဖက်မှုတွေရှိနေတာပါ။လူနည်းစုတွေကိုခွဲခြားဆက်ဆံမှုတွေကိုလည်းကင်တွယ်ဖြည့်ရှင်းတာတွေမတွေ့ရပါဘူး။တခြားလူနည်းစုတိုင်းရင်းသားတွေနဲ့လည်းတည်တံ့တဲ့ငြိမ်းချမ်းရေးအပြစ်ခတ်ရစေးရေးမလုံနိုင်သေးပါဘူး။ဒါကြောင့်လမ်းကြောင်းမှန်ပေါ်သွားနေပြီလို့ပြောလို့မရပါဘူး
။ HRW က Brett Adam ဖြစ်ပါတယ်။ American Ninja ဌာနရဲ့ Democracy လူခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံရေးဝန်ကြီး Tom Malonowski ဟာ American Ninja ဌာနကာကွယ်ရေးဌာနနဲ့ဗန်နာယီဌာနကတာဝန်ရှိသူတွေပါဝင်တဲ့ကုစလေအဖွဲ့ကိုဥဆောင်ပြီးတော့မြန်မာနိုင်ငံကိုဂျွန်လ22ရက်နေ့ကနေပြီးတော့28ရက်နေ့အထိတွားရောက်နေတာဖြစ်ပါတယ်။ရန်ကုန်နေပြည်တော်ပြင်ဒီမွန်ပြည်နယ်နဲ့ကရင်ပြည်နယ်ဘက်ကိုလည်းတွားရောက်ဖို့ရရှိပါတယ်။မြန်မာစုရတာဝန်ရှိသူတွေစစ်ဖက်တာဝန်ရှိသူတွေအပြင် ရပ်ဖက်လူမှုအဖွဲ့အစည်းတွေနောက်စီးပွားရေးလုပ်ငန်းရှင်တွေနဲ့တိုင်းနာခေါင်းဆောင်တွေကိုလည်းတွေ့ဆုံသွားဖို့ရှိနေပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာဖြစ်ပါတယ်မျိုးဆောင်ဥပဒေနဲ့ဆိုင်တဲ့တည်ငုံကြာခင်မှာပြောသွားဖို့ရှိပါတယ်ဒီအကြောင်းကိုမပြောခင်မှာမဟာတန်တီးဒုက္ခကျောင်းတိုက်စီးနင်းမှုနောက်ဆက်တွဲအခြေအနေကိုပြောပြခြင်းပါတယ်ရန်ကုန်မြို့မှာတန်တီးဒုက္ခကျောင်းတိုက်ကိုဒီလအစောပိုင်းတုန်းကအာဏာပိုင်တွေဝင်ရောက်စီးနင်းရမှာဖမ်းဆီးခံခဲ့ရတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့ကသာသနာရန်တီကျောင်းဆရာတော်ဥဒရအပါဝင်တန်ခါ၅ပါးကိုအာမခံနဲ့ပြန်လွတ်ပေးခဲ့ပြီးမဲ့ဆွဲချက်တင်အရေးယူဖို့ပြင်ဆင်နေပါတယ်။ဒါဟာဆိုရင်တန်ခါတို့ကိုဖိနှိပ်ဖို့ရည်ရွယ်တဲ့လုပ်ရအဖြစ်မဟာတန်တိဒုက္ခကျောင်းပိုင်ဆိုင်ကျောင်းပြောဆိုထားတဲ့ပြည်နယ်ဆရာတော်ဥပညာဝန်သားကမိန့်ခဲ့ပြီးမဲ့ဆိုရကတော့မြတ်မြတ်တတဖြစ်အောင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။အကြောင်းစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ဥဂုတ္တရအပါဝင်တန်ခါ၅ပါးကိုပြီးခဲ့တဲ့တောက်ကြနေကတာမွေမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီးတဲ့နောက်အာမခံနဲ့လှုပ်ပေးခဲ့တာပါဒီတန်ဃာရော်တွေကိုတန်ဃာမဟာနာယကအဖွဲ့ရဲ့တိုင်ကြားချက်အရသာသနာရေးဦးစီးဌာနကနေသာသနာညှဉ်းနှံစေမှုပုံမှ295ကကြီအပါဝင်တန်ဃာအဖွဲ့စည်းဆိုင်ရာဥပဒေပုံမှတွေနဲ့စွဲဆိုအမှုဖွင့်ထားပါတယ်ဥဥတရာတို့ကိုစွဲထားတဲ့ပုံမှတွေဟာမတရားတဲ့အပြင်ဥနေဝင်းမဆလအစိုးရခေတ်ကတည်းကတန်ဃာတော်တွေကိုဖိနှိပ်ဖို့ပြဋ္ဌာန်းခဲ့တဲ့ဥပဒေသားဖြစ်တယ်လို့ပီနန်ဆရာတော်ဥပညာဝန်သားကမိန့်ကြပါတယ်
။သူစစ်တပ်ခေတ်ကပုံညွန်ဝင်ဝင်လုထားတယ်။ဘရုဥပဒေတို့တရားဥပဒေမှာကမင်းမရှိဘူး။တရားဥပဒေမှာမတရားလဲလုပ်သေးတယ်။တရားဥပဒေကအမှန်ဝင်လဲအမောက်ကလည်းပြောင်းဝင်သူပြောင်းဝင်လဲအခုမတရားလုပ်တဲ့လူတွေတရားစွဲပြီးတော့အဲ့ဒီလူတွေပဲသူကြားတယ်နဲ့ပြချာမှာဘောသဘောသူတို့စစ်မှုကြီးကလှုပ်ထားတဲ့စစ်ဥပဒေသူတို့ဘာလဲသူတို့အမိန်ထုတ်ပြီးဒီဘုန်းကြီးတွေကိုဖိုင်းနေလို့လှုပ်ထားတဲ့ဥပဒေတကယ်ဟိုနိုင်ငံတကာတို့ရဲ့ဟိုအင်တာနေရှင်နယ်လောမဟုတ်ဘူးသူတို့လော
မဟာတန်တိဒုက္ခကြောင်းတိုက်ပိုင်ဆိုင်မှုတန်ခမဟာနာယကနဲ့အငင်းပွားနေတာကိုဝီနီဥပဒေအရဆက်လက်ဖြေရှင်းမှာဖြစ်တယ်လို့တရားဥပဒေအရလည်းဆောင်ရွက်သွားမှာဖြစ်တယ်လို့ဆရာတော်ကမိန့်ကြားပါတယ်
။တရားရေးဖွဲ့ဆိုတာဘုံလူဖွဲ့ထားတယ်။အလုံးကောင်းလောရ30လောက်ရှိတယ်။ပြီးတော့တရားသူကြီးဟောင်းနေလည်းပါတယ်။ experience ရှိတဲ့လောရတွေပါတယ်။အခုလိုသူတို့ကလည်းအုံလို့ပေါ်တာသူတို့ဘာပဲပြီးပေါ်တာမဟုတ်တော့လေအားလုံးတရားသဖြင့်ဗမာပြည်မှာတရားသဖြင့်ပြုဖို့လိုတယ်ဆိုပြီးတော့သူကလည်းအားလုံးကစေနာလို့စေနာဝန်အောင်လိုက်လိုက်ကြတဲ့လူတွေက
သမဏဦးသိန်းစိန်အစိုးရအနေနဲ့လည်းမဟာတဏိဒုက္ခကြောင့်တိုက်ကိစ္စနဲ့ပတ်သက်လို့ပြပြလဲလဲငြင်းငြင်းချမ်းချမ်းဖြစ်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြန်ကြားရေးဒုဝန်ကြီးဦးရထွတ်ကပြောပါတယ်
အဲ့တော့တရားရုံးမှာလိုရတဲ့ကိစ္စတွေကတော့ကျွန်တော်တို့အနေနဲ့ဝင်ရောက်ပြီးတော့မှဘလို့စီရင်မှာဗာညာလို့ကျွန်တော်ပြောလို့မရပါဘူးသို့တော့သမဏကြီးရဲ့မူလအယူအချက်ကတော့ဒီဖြစ်စဉ်ကြီးတစ်ခုလုံးမှာဟာလားသာသနာ့ကြီးဝင်ကြီးဌာနအနေနဲ့နှစ်ဖက်မှာပေါ့ဗျာနော်အားလုံးကြည်ကြည်လေးလေးငြင်းငြင်းချမ်းချမ်းနဲ့ဟာလားဖြစ်အောင်မဟာတန်ခါနာဂါဖွဲ့ရဲ့ညွှန်ကြားချက်တွေကိုလည်းတစ်ဖက်ကအေးချမ်းနဲ့လိုက်နာအကောင့်တွေပေါ်နေအောင်တန်ခါနာဂါဖွဲ့ရဲ့လည်းအောက်တစ်ဖက်ကအဖွဲ့အစည်းပေါ်တိခါခွင့်လွှတ်ပြီးတော့မှဆောင်ရွက်နိုင်အောင်လုပ်ဖို့ဆိုပြီးတော့မှဦးစားချက်ကိုတာဝန်ပေးခဲ့တာပေါ့ဟုတ်ကဲ့ဦးစားစင်းရဲ့လုံဆောင်ချက်ကအဲ့လိုမဖြစ်စေတဲ့ပြင်ကိုသူ့ရဲ့လုံဆောင်ချက်ကဟိုနားလည်မှုတွေပိုလွှဲအောင်ပဋိပက္ခတွေပိုပြီးတော့များလာအောင်နောက်ဆုံးမှာအစိုးရရဲ့နဲ့တန်ခါဖွဲ့စည်းတန်ခါမှန်တဲ့ဂျားထဲမှာပုံမှန်တုံးပလဲနားလည်မှုလွှဲစေနိုင်တဲ့ဒီကိစ္စမျိုးကိုအရေးဝချက်ရှိရှိနဲ့လုပ်တယ်လို့ယူဆနိုင်စရာအကြောင်းတွေရှိတာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တွေရေးယူရတာတွေဒါတွေနောက်ဆုံးဖြစ်လာရတာပေါ့ပေးကြတာတစ်ခုကတော့ဦးစားစင်းကိုကျွန်တော်တို့အရေးယူခြင်းဒီတချို့ဂျာနယ်တွေကပြောသလိုဟာငွေလေးနည်းနည်းကွာတာကြောင့်အရေးယူတာမဟုတ်ပါဘူ
းလက်ရှိဖန်စီထိမ့်သိမ်းထားတဲ့သာသနာရေးဝန်ကြီးဦးဆန်းစင်ကိုသူတာဝန်ဆောင်ရွက်နေတဲ့ကာလအတွင်းဖြစ်ပျက်ခဲ့တဲ့သာသနာရေးကိစ္စတွေအပေါ်စုံစမ်းစစ်ဆေးနေပြီးဥပဒေအရအရေးယူသွားမယ်လို့ဦးရထွတ်ကဆိုပါတယ်တခါဦးဆန်းစင်ကိစ္စနဲ့ပတ်သက်လို့သာသနာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဟောင်းဦးအံမောင်ကိုစာသုံးလုံးဘက်ကဖန်းစည်းစစ်ဆေးနေသည်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဥရထွက်ကအခုလိုပြောပါရယ်
။ခါတော့သူတို့မင်းနေလူတော့အများကြီးပဲဗျာဘသူတွေပါလဲဆိုတော့ကျွန်တော်လုံးဝစေမတည်ဝရရတော့မှုခင်အသေးစိတ်ဆိုတော့ဒီတည်းကိုမေးကြည့်ပါပဲ။ဒီမယ်။ဦးအမောင်ကတော့ဖန်းစည်းထိန်ဖန်းစည်းထားဆိုတော့မဟုတ်ပါဘူးဗျာ။မနေ့ကဒီသတင်းကိုတွေ့လို့ကျွန်တော်မေးကြည့်တဲ့အခါမှာမနေ့ကအထိရတော့အဲ့ဒါမျိုးလုပ်တာမရှိသေးပါဘူ
း။လက်ရှိသာသနာရေးဝန်ကြီးဌာနရဲ့အားနည်းချက်တွေနဲ့ပတ်သက်လို့တန်ခါကိစ္စတွေကိုမျှမျှတတဆောင်ရွက်နိုင်တဲ့သာသနာရေးဌာနမျိုးရှိတဲ့နယ်လို့ပြည်နယ်ဆရာတော်ကမိန့်ကြားပါရတယ်။ လာမယ့်ဇွန်လ29ရက်နေ့မှာတော့တန်ဃာတော်ရီဟာရုံးချင်းဆက်လက်ရင်ဆိုင်ရမှာဖြစ်ပါရဲ့ရှင်
။မိုင်းကျင်းနိုင်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မျိုးဆောင်ဥပဒေဘက်ကိုလှည့်အောင်ပါ။မျိုးဆောင်ဥပဒေလို့အများကခေါ်ကြတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြမ်းဟာလူသားတဦးအနေနဲ့ကိုယ်ကိုယ်ရာဘာသာကိုလွတ်လပ်စွာပြောင်းပိုင်ခွင့်အပေါ်ကန့်သက်ထားတဲ့အတွက်အတိမပြုဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပါမြန်မာအစိုးရကိုတောင်းဆိုနေပါတယ်။သမ္မတဦးသိန်းစင်ရဲ့ခွင့်ပြုချက်နဲ့မြန်မာနိုင်ငံအတွက်မှာပြဋ္ဌာန်းဖို့ပြင်ဆင်နေတဲ့မျိုးဆောင်ဥပဒေကိုပြဋ္ဌာန်းတင်တယ်မတင်ဘူးဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့တန်ဃာတော်တွေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေဥပဒေပညာရှင်တွေကြားမှာအမြင်အမျိုးမျိုးလည်းဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမမောင်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာအတီးပြုတ်ပြတ်ထန်းနိုင်မှုစ조사နေတဲ့မျိုးဆောင်ဥပဒေလိုလူသိများတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြမ်းထွက်ပေါ်လာပြီးတဲ့အချိန်မှာတော့နိုင်ငံကအတိုင်းအဝန်ရဲ့ကန့်ကွက်မှုတွေရှိလာသလိုပြည်တွင်းမှာလည်းအခြေတည်အငင်းပွားစရာတွေရှိလာနေတာပါဥပဒေတရားထွက်ပေါ်လာဖို့ပြင်ဆင်နေချိန်ကစလို့မြန်မာနိုင်ငံအတွင်းကလူအခွင့်အရေးနဲ့အမျိုးသမီးရေလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေထွက်ပေါ်ခဲ့သလိုဥပဒေကြမ်းအဖြစ်ထွက်ပေါ်လာပြီးတဲ့နောက်မကြာသေးခင်ကပဲအမေရိကန်ပြည်ထောင်စုတာမကမြန်မာနိုင်ငံဆိုင်ရာဘာသာတရားလွတ်လပ်ခွင့်နဲ့လူမျိုးစုရေးရာနဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးပြောကြားခဲ့တာပါအခုလိုကုလသမဂ္ဂကျွမ်းကျင်သူတွေကမျိုးဆောင်ဥပဒေတွေပေါ်သတိပေးပြောဆိုလာတဲ့အချက်ကိုတော့ကြိုးဆိုတယ်လို့ပြည်တွင်းမှာအမျိုးသမီးတွေရဲ့ဘဝရည်ရည်အတွက်ကူညီဆောင်ရွက်ပေးနေတဲ့ဖန်တီးရင်အဖွဲ့ရဲ့ဥက္ကဋ္ဌဒေါ်ရွှေရွှေစိန်လက်ကပြောပါတယ်
ဒီအမျိုးသမီးနဲ့ဆိုင်တဲ့ကိစ္စကိုကျမတို့အမျိုးသမီးဖွဲ့စည်းလည်းအများကြီးရှိတယ်အမျိုးသမီးလည်းအများကြီးရှိတယ်ဒီလူတွေတကယ်ပါဝင်ဝင်မရှိဘဲနဲ့ပဲလူလဲစုကနေပြီးတော့မှရုပ်ဆောင်တာပေါ့နော်ဒါကိုကျမတို့မယ်လည်းအားမရှိဘူးပေါ့ကျမကပြောမယ်ဆိုစံမယ်ရှိတယ်နောက်ဆုံးဥပဒေကြမ်းထွက်လာကျမတို့တောက်လျှောက်လုပ်လာတော့တစ်စိတ်ကျော်ကျမတို့တိုင်းကိုလုပ်လာတာမအောင်မြင်ဘူးအဲ့တော့ကျမတို့နိုင်ငံတကာကကျမတို့ကြိုးဆိုပါတယ်ဒါကိုလည်းလုပ်ပေးရမယ်လို့ကျမတို့ယုံကြည်ရပေါ့ကျမတို့ကြိုးဆိုပါတယ
်ကုလသမဂ္ဂရဲ့ဘာသာတရားလွတ်လပ်ခွင့်လူမျိုးစုရေးရာနဲ့လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူတွေကတော့ဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်ချုပ်ချယ်ရာရောက်စေမဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေပါဝင်နေတာကိုတွေ့ရတယ်လို့လည်းဝေဖန်ခဲ့တာပါမျိုးဆောင်ဥပဒေကိုအမျိုးသမီးအရေးနဲ့လူ့အခွင့်အရေးဆောင်ရွက်နေကြတဲ့ပြည်ရင်းကအဖွဲ့အစည်းတရားနီးပါးလောက်ကလည်းကန့်ကွက်နေကြတဲ့အတွက်ဘာသာရေးတစ်ခုအပေါ်တစ်ဖက်သက်ဖိနှိပ်ချုပ်ချယ်လို့ရအောင်တမင်သွေးထုတ်လုံဆော်ပေးနေတယ်လို့ဖြစ်နေတယ်လို့လည်းကုလသမဂ္ဂကျွမ်းကျင်သူတွေကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီမျိုးဆောင်ဥပဒေတွေမှာလူ့အခွင့်အရေးချိုးဖောက်ထားတဲ့အချက်တစ်ချက်မှမပါဘူးလို့မျိုးဆောင်ဥပဒေပြဋ္ဌာန်းရေးမှာတက်တက်ကြွကြွပါဝင်တဲ့မန္တလေးမြို့မစိုးရင်တိုက်သည့်ဆရာတော်ဦးဝီရသူကမိန့်ပါတယ်
။အဲမင်းကြားချက်လားတော့ဘာသာတစ်ခုပဲအတွက်အကာအကွယ်ပေးနေတာမဟုတ်ဘူး။ဘာသာကြီးကဘာသာအသေးလေးတွေကိုအလဲချင်းနေရလဲမဟုတ်ဘူး။ဘာသာဝင်အားလုံးခံစားဖို့ရှိတယ်။အမျိုးသမီးတွေကိုနှိမ့်ခွင့်နေတာမဟုတ်ဘူးအမျိုးသမီးတွေကခွင့်ရည်တွေကိုရအောင်လုပ်ပေးတာဒါကြောင့်မို့လူခွင့်ရည်ဆိုတဲ့ပြည်တိုင်းနဲ့ပြည်သူချာချာတိုင်းကြပါလို့ရန်တိုင်းပြီးတော့မမီဘူးဆိုတာမျိုးတော့မဟုတ်ကြပါနဲ့
ဒါပေမဲ့တစ်ချိန်တည်းမှာပဲဥရေပညာရှင်တရားလွတ်တော်ရှင်တွေတူဦးဖြစ်တဲ့ဦးကျော်ဟိုးကတော့မြန်မာနိုင်ငံမှာနိုင်ငံတကာကပါလက်ခံထားပြီးဖြစ်တဲ့1954မြန်မာဒလိထုံးတဲ့ဥပဒေဟာမြန်မာမျိုးသမီးတွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးပြီးဖြစ်တဲ့အတွက်မျိုးဆောင်ဥပဒေတွေထက်မှန်တရားပြဋ္ဌာန်းဖို့မလိုဘူးလို့လည်းဥပဒေရှုထောင့်ကသုံးသပ်ပါတယ
်။တတိဖြစ်နေတာတွေကိုဟုတ်လားဥပဒေအတွက်ကုစားလို့မရဘူး။အဲဒါကြောင့်ဥပဒေပြဋ္ဌာန်းရပါတယ်ဆိုတဲ့အချက်တွေဟာရှိဖို့လိုတယ်လေ။ဒီလိုအချက်မျိုးကိုဖြောက်ပြနယ်ပါဥပဒေပြဋ္ဌာန်းတင်တာပေါ့။တတိဥပဒေမှာဘာမှခေါင်းတော်ပြောလို့ဒီတွားလို့ရနေတာပဲ။အနိုင်ငံတကာနဲ့လက်ခံဒီဥပဒေအဖြစ်ပြဋ္ဌာန်းတဲ့အခါကျမှနိုင်ငံတကာကပြောတာဆိုတာလေးရှိတာပဲဆိုတော့မလိုရရင်တော့မထုတ်တာဘူးပေါ့ဗျာတကယ်လိုရနေတော့ပြောဖို့လိုရတဲ့တော့ဘာလဲလိုရတဲ့ဆိုလိုရတဲ့ကတော့တော့ပြောဖို့လိုတယ်ဒီဘာလဲလိုရတယ်
ကိုယ်ကရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေလက်ထပ်ထိမ်းမြှင့်ခြင်းဆိုင်ရာဥပဒေတလင်တမားကျင့်သုံးခြင်းဆိုင်ရာဥပဒေလူ့ရေးထိန်းချုပ်ခြင်းဆိုင်ရာဥပဒေတွေမြန်မာနိုင်ငံအတွင်းမှာပြဋ္ဌာန်းပေးဖို့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဘဟုရဲ့ဥက္ကဋ္ဌဖြစ်တဲ့အကမဟာပဏိတာနိုင်ငံတော်ဩဝါဒစရိယဗန္ဒနာတိလောကဘိဝင်သားကသမ္မတဦးသိန်းစိန်ထံတင်ပြခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ဒီဥပဒေရေးဆွဲနိုင်ဖို့အကြံပြုချက်ရယူရေးဥပဒေကြမ်းရေးဆွဲရေးကော်မတီတစ်ခုထားပြီးတော့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။2013ခုနှစ်အတွင်းမှာရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအလဲပိုင်းဒေသတွေဖြစ်တဲ့မေတီလာ၊ရှမ်းပြည်နယ်အတွင်းကလာရှိုးမြို့နယ်မှာလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြိပခါတွေဖြစ်ခဲ့တဲ့အတွက်နိုင်ငံတကာကမြန်မာ့ကိုဘာသာရေးရခွဲခြားဆက်ဆံတဲ့နိုင်ငံလားဆိုတာစောင့်ကြည့်နေတာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကနေ2013ခုနှစ်တုန်းကမျိုးဘာသာကိုစောင့်ရှောက်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်မို့ဆိုပြီးတော့ပြည်သူထောက်ခံမှုရရှိဖို့ပြသနိုင်မဲ့ထောက်ခံလက်မှတ်တွေကိုကောက်ခံမှုတွေမြန်မာနိုင်ငံဒေသအနှံ့တော်များများမှာကောက်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဘရာဇီးလ်နိုင်ငံဘက်ကကမ္ဘာဖလားဘောလုံးပွဲတွေဘက်ကိုလှည့်အောင်ပါဗျာ။2014ကမ္ဘာဖလားဘောလုံးပွဲတွေမှာတော့အင်ရှင်ဘရာဇီးလ်အသင်းဒုတိယအဆင့်ကိုတက်သွားပြီးဖြစ်ပါတယ်။အုပ်စုနောက်ဆုံးပွဲမှာဘရာဇီးလ်ခြေစွမ်းပြအနိုင်ယူခဲ့တဲ့ပွဲအပါအဝင်တင်းလာနေကကစားသွားတဲ့ပွဲတွေနဲ့ဒီကနေ့ညကစားမဲ့အီတလီနဲ့ဥရုဂွေးပွဲပေါ်သုံးသက်ချက်တွေကိုပြောပြပေးကြပါတယ်ခင်ဗျာ။ကမ္ဘာဖလားဘောလုံးပွဲတွေကိုစနေမြောင်နေ့အဖြစ်နဲ့ဘရာဇီးလ်နိုင်ငံမှာတလနေ့ကကစားခဲ့ကြတာမှာတော့အစောပိုင်းပွဲတွေမှာတော့အုပ်စုဘီကနယ်သာလန်နဲ့ချီလီစပိန်နဲ့ဩစတြေးလျတို့ကစားခဲ့ကြပါတယ်။ဆောင်ပေါ်လိုမြို့မှာကစားတဲ့နယ်သာလန်နဲ့ချီလီပွဲကတော့နှစ်သင်းစလုံးအုပ်စုကတက်ပြီးဆိုပေမဲ့လည်း Osubo, Pippo, a chain egg, Zagajarama, Netherlands, Chiligo, Nagogo machine, and Nayadavare. Ramawema Gomashi, the Pikabi, Netherlands, Drug Gorigo, Fernet, Memphis, Toga, Duria by Jama, Tungeraba. Netherlands and Nayadore Boma, Aza Salma, Shinsia, Umia Dagaro.
ရောပင်ရဲ့ဆိုတော့တကူတော့အစွမ်းပြမှုနဲ့နောက်ချီလီမာကတကူကွာသွားတာဒီနယ်သာလန်နောက်တန်းကိုဒီဖောက်နိုင်ဖို့အတွက်ဆုံးမပြပါလေတိုက်ခတ်မှုတွေမရှိဘူးပေါ့သူတရားကိုဆိုရောပင်တကူတော့အစွမ်းပြပြီးတော့ထောင်ပေးလိုက်တဲ့အလုပ်ပဲလေဆိုတော့ဘယ်လိုပဲပြောပြောဟိုနယ်သာလန်ကတော့နိုင်တဲ့နိုင်တိုင်းပါပဲချီလီနေနဲ့ဒီကဲကိုပြမရှုံးတာပဲကံကောင်းနေစုပါမှာဒီအုပ်စုမှာနယ်သာလန်ကကိုမန်းနဲ ဲ့ Spain နဲ့ Australia ပွဲမှာတော့ Villa Torres နဲ့ Mata တို့တွင်းတဲ့ဂိုးတွေနဲ့ Spain က Australia ကို3-0မရှိနဲ့အနိုင်ရသွားပါတယ်။ Asian Brazil ပါတဲ့အုပ်စုရဲ့နောက်ဆုံးနှစ်ပွဲစလုံးကတော့အဆုံးဖြတ်ပွဲတွေပါ။မြို့တော် Brazilia မှာကစားတဲ့ပွဲမှာတော့ Brazil က Cameroon ကို 4-2 နဲ့အနိုင်ရသွားပါတယ်။ဂိုးတွေကိုတော့နေမာကနှဂိုးဖရက်နဲ့ဖာနန်ဒီညိုတို့ကတဂိုးစီတွင်းပေးခဲ့ပါတယ်ရက်စီဖေးကမက္ဆီကိုနဲ့ခရိုအေးရှားပွဲကတော့မက္ဆီကိုက 3-2 နဲ့အနိုင်ရပြီးတော့နောက်တစ်ဆင့်ကိုတက်သွားပြီဖြစ်ပါတယ်ဂိုးတွေအားလုံးကိုတော့ဒုတိယပိုင်းကျမှတွင်းခဲ့တာပါအုပ်စုအေမှာဘရာဇီးလ်ကပထမရသွားတာကြောင့်အုပ်စုဘီကဒုတိယရတဲ့ချီလီနဲ့28ရက်နေ့ကြာရင်ဘေလိုဟော်ရီဇွန်တိုမှာဒုတိယအဆင့်ရှုံးထွက်ကစားမှာဖြစ်သလိုအုပ်စုဘီကပထမရတဲ့နယ်ဇီလန်အသင်းကတော့အုပ်စုအေကဒုတိယရတဲ့မက္ဆီကိုနဲ့29ရက်နေ့ကြာရင်ဖိုတလေဇာမြို့မှာကစားကြမှာပါဒီကနေ့ညမှာတော့အုပ်စုစီကကိုလံဘီယာနဲ့ဂျပန်ဂရိစ်နဲ့အိုင်ရီကို့စ်အုပ်စုဒီကအီတလီနဲ့ဥရဂွေးအင်္ဂလန်နဲ့ကော့စတာရီကာတို့ကစားကြမှာပါဒီပွဲတွေထဲမှာတော့ချန်ပီယံအောင်နှစ်သင်းဖြစ်တဲ့အီတလီနဲ့ဥရဂွေးတို့ရဲ့ပွဲကတော့နောက်တစ်ဆင့်ကိုဘသူတက်ပြီးအုပ်စုကဘသူပြုတ်မယ်ဆိုတာကိုအဆုံးဖြတ်ပေးမဲ့ပွဲဖြစ်နေတာကြောင့်ပရိသတ်တွေအလုံးကလည်းစိတ်ဝင်စားနေကြပါတယ်ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့အားကစားဆောင်မရှင်ဆရာဦးမြတ်သက်ကဘယ်လိုသုံးသပ်ပါသလဲ
ဥရဂွေးဘက်ကတော်တော်လေးအလေးတာတယ်လို့ထင်တယ်တစ်ကနေ့ကကော့စတာရီကာနဲ့ပွဲမှာကစားသွားတဲ့ခြေရာအီတလီတိုက်စစ်ကဟိုကျိုးနေတယ်ပေါ့ဗျာကွင်းထဲမှာလည်းမရှိဘူးနောက်တစ်ခုကလည်းဟိုတချိန်ကကျွန်တော်ဒေဗီယာတို့ယာရီတို့နဲ့တကယ်ချမ်းချမ်းတောက်ခဲ့တဲ့တိုက်စစ်မှုမျိုးအီတလီမှာမရှိဘူးကြာ။ဘာလို့တယ်လီကလည်းသူကစားခြင်းကစားတယ်မကစားခြင်းမကစားဘူး။နောက်ခုနကကော့စတာရီကာနောက်တန်းကိုသူတို့လူမျိုးမျိုးလဲပြီးတော့ဖောက်တာကိုဘယ်လိုမှကိုတောင်းပန်လည်းဖောက်လို့မရဘူး။ဘယ်ကြောကလည်းဖောက်လို့မရဘူး။ဆိုတော့ကော့စတာရီကာခံပြေချောင်းတဲ့စာရင်ဥဝေခံပြေချောင်းကပို့တောင်းတယ်။အီတလီရှေ့တန်းကဒီအစွဲမရှိတဲ့ဟိုကြားလို့ပေါ့လေ။အားရစရာလုံးဝမရှိကျွန်တော်တင်နေခုနလိုနေရာလဲလက်တင်အမေရိကတိုက်ဖြစ်နေတယ်။ယာဒီဥပညာအနေထားကလည်းတောင်အမေရိကတိုက်အသေးနေကြိုက်နောက်တစ်ခုကတစ်သိန်းလုံးနေထားမှာလဲကျွန်တော်အီတလီတက်ပါရင်ဥပွေကိုပိုအားရတယ်။ဂိုးကအစားကျွန်တော်ဘဖွန်ကြီးကတော်တော်ကြာနေပြီ။ဆိုတော့ဆွာရက်စ်တို့တိုက်စစ်နေရတော့တောက်မခနိုင်လို့တင်နေကြ။နောက်တစ်ခုကဟိုနောက်တန်းကိုပြောရရင်အချိန်ကမာတီနီတို့ဗာရီစီတို့ကနာဗာရိုတို့ကနောက်တန်းကတဝက်တောင်မရှိတော့သူတို့စွန့်ရည်ရ။နော်အစားကဥကိုရတာပါလေဂိုးတော့ပြတ်မယ်မထင်ဘူးအဲတက်တုံညာတို့နှစ်ဂိုးပြတ်လောက်ကတော့အများဆုံးပဲအဲ့တက်တော့မပြတ်နိုင
်ကော့စတာရီကာနဲ့အတူနောက်တစ်ဆင့်ကိုတက်မဲ့အသင်းဟာအီတလီလားဥရဂွေးလားဆိုတာကတော့ဒီကနေ့ညသကောင်းကျော်မှာအပြေထွက်မှာပါအင်္ဂလန်နဲ့ကော့စတာရီကာပွဲကတော့အုပ်စုနောက်တစ်ဆင့်တက်ဖို့မတက်ဖို့အတွက်အဆုံးဖြတ်မပေးနိုင်ပေမဲ့လေဂုံတိတ်ခါအရာ